ကျမတော်မူပါစဒူတော်မောင်ရေတကြနာနီလာပြန်တော့ကြားနေကြတပြားအဟောင်းကြီးကပြန်ပွင့်လာပြန်ပါတယ်ဒီလုံးကလည်းအရင်တိုင်းပါပဲကုံစင်းနှုံးတွေတဟုန်တို့တက်လာတယ်ဆိုတဲ့ကီးအမြင့်ကြီးနဲ့ပေါ့ငါတူဟုတ်ပါတယ်ကုံစင်းနှုံးတွေထုံးစံအတိုင်းတက်လာပြန်ပါတယ်အသားတိုးချက်ကတပိဒါ9000ချက်ကနေချက်9000မြမချက်ကတပိဒါချက်1000ကနေအခုချက်12000ဝတ်သားတပိဒါချက်8000ကနေ1000ချက်ပဇွန်ကြောက်ဈေးကလည်းအမျိုးစားလိုက်တစ်မျိုးစီကိုချက်2500စီဈေးတက်သွားတယ်။မြင်ငပီးကလည်းအရင်တပိဒါ1200ကနေအခု1600ဈေးဖြစ်သွားတယ်။စားအုံးစီတပိဒါကို1400ချက်ကနေ1600ချက်ဖြစ်သွားတယ်။အခြေခံစားတောက်ကုန်တွေဈေးတက်တာမဟုတ်ပဲလူသုံးကုန်ပစ္စည်းတွေနဲ့ဆက်သုံးစီတွေလည်းဈေးတက်ကုန်တယ်။ဆက်သုံးစီက35000ရာခိုင်နှုန်းဈေးတက်သွားတယ်။တကြံနားဒီလို့တချို့ကုန်တွေဈေးတက်သွားပြီးတကြံပြင်းရင်ဈေးပြန်ကျသွားတာရှိခဲ့ပေမဲ့အခြေခံစားတောက်ကုန်တွေကတော့တကြံပြီးလဲဘယ်တော့မှဈေးပြန်မကြတတ်တော့တာကြောင့်ဒီပုံစံတိုင်းဆိုရှေ့လျှောက်ပြည်သူတွေကုန်စည်နှုန်းကြီးမြင့်တဲ့အတန်ကိုအလူလဲခံကြရအောင်မှာမြင်ရောင်နေမိပါတယ်ငါတူရဲ့အရင်စစ်အစိုးရလက်ထက်တုန်းကကုန်စည်နှုန်းကြီးမြင့်တဲ့အတန်ကိုမကူစားနိုင်ခဲ့ပေမဲ့ပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရလက်ထက်မှာတော့ကုန်စည်နှုန်းကြီးမြင့်တဲ့အတန်ကိုကူစားနိုင်လိမ့်မယ်လို့ညှော်လင့်ခဲ့သမျှဟာလဲအခုထက်တိအကောင့်တယ်မပေါ်သေးပဲပိုးပြီးဆိုးရတဲ့အခြေအနေကိုရောက်လာခဲ့ပြီပေါ့ငါတူငါတို့နိုင်ငံမှာအဆဆအယယဈေးကြီးနေပြီလူတူဦးချင်းဝင်ွေကအရန်ကိုနှိမ့်ကြတဲ့အနေထားမှာအိနီးချင်းနိုင်ငံတွေနဲ့ရှင်လိုက်ရင်အလုံးဟာကမောက်ကမတွေဖြစ်နေတယ်။ထိုင်းနိုင်ငံမှာလူတူဦးချင်းဝင်ွေဟာငါတို့နိုင်ငံသားတွေထက်အများကြီးတာနေပေမဲ့ကုန်စည်နှုန်းကြတော့ငါတို့နိုင်ငံထက်တောင်တက်တာနေသေးတယ်။မြန်မာငွေကျပ်1000လောက်နဲ့ထိုင်းနိုင်ငံမှာဘိုက်ရိုက်စားလို့ရနိုင်တဲ့အနေထားမှာငါတို့နိုင်ငံမှာမြန်မာကျပ်ငွေ1000နဲ့ဘယ်တူတူတန်တန်ဆိုင်မမှထမင်းသွားစားလို့မရတဲ့အနေထားဖြစ်နေတယ်။ဒီလိုပဲသူတို့နိုင်ငံမှာတာမန်တိုက်ခန်းတခန်းငှားမယ်ဆိုရင်မြန်မာငွေကျပ်3000တောင်မကြပေမဲ့ငါတို့စီမှာကတာမန်တိုက်ခန်းတခန်းကိုငှားရန်ကကျပ်3000အထက်မှာရှိနေတယ်ဒီလိုပဲတီရှပ်ကောင်းကောင်းတစ်ထည်ကိုမြန်မာငွေ3500ကျပ်လောက်နဲ့သူတို့စီမှာဝယ်လို့ရနေပေမဲ့ငါတို့စီမှာတော့အဲ့ဒီအမျိုးအစားကိုပဲကျပ်8000လောက်ပေးနေရတယ်ငါတို့စီမှာတူဦးချင်းဝင်ငွေနှိမ့်ကြနေတဲ့အပြင်ကုန်ပစ္စည်းတန်ဖိုးကလည်းသူတို့ထက်ပိုပြီးပေးချိန်နေရတော့မိအေးနှစ်ခါနာတယ်လို့ဖြစ်နေရတာပေါ့ငါတူကုန်စည်နှုန်းတွေအဆမတန်မြင့်တက်နေပေမဲ့လူတူဦးချင်းဝင်ငွေတိုးမလာသေးတာမြမကျပ်ငွေတန်ဖိုးကျဆင်းတာနိုင်ငံသားငွေဈေးနှုန်းတန်ဖိုးမြင့်တက်နေတာငွေကြေးဖောင်းပွားတာနိုင်ငံရေးမတည်မငြိမ်ဖြစ်နေတာတွေကြောင့်စီးပွားရေးကျဆင်းလာတာဟာလည်းအဓိကတရားခံတွေပေါ့အစိုးရတဲ့တက်တန်းကာလအတွင်းမြမကျပ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့ရှင်ရင်15ရာခိုင်နှုန်းအထိကျဆင်းခဲ့တယ်ငွေကြေးဖောင်းပွားမှုနှုန်းကတော့2016ခုနှစ်အထိ 8.9 ရာခိုင်နှုန်းရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာအရသိရတယ်ငါတို့နိုင်ငံသားငွေတန်ဖိုးမြင့်တက်လာတာကြောင့်လူသုံးကုန်ပစ္စည်းနဲ့ဈေးဝါးတွေဈေးနှုန်းကလည်းတိတိတတမြင့်တက်လာခဲ့တယ်။အရင်ကလူ9ယောက်ရှိတဲ့မိသားစုမှာဈေးဘိုတစ်နေ့8500ကျပ်လောက်နဲ့လောင်းငှခဲ့ပေမဲ့အခုဆိုရင်အနည်းဆုံးကျပ်1000လောက်တုံးမှဈေးဘိုလောင်းငှတဲ့အနေအထားဖြစ်လာတယ်။အရင်ကမိသားစု9ယောက်ကိုတစ်နေ့အသား50သားလောက်စားနိုင်တဲ့အနေအထားကနေအခုတစ်နေ့ကိုအသား25ကျပ်သားလောက်ပဲစားနိုင်တော့တဲ့အခြေအနေတွေဖြစ်လာတယ်။အာဟာရတန်ဖိုးကိုပြည့်ပြည့်ဝဝမစားသုံးရတာကြောင့်ငါတို့မြန်မာနိုင်ငံသားတွေရဲ့မျိုးဆက်သစ်တွေဟာတနည်းတခြားကြုံလှီလာကြတယ်ပြည့်ဝတဲ့အစာအာဟာရကိုမမှီဝဲရတာကြောင့်မကြန့်ခိုင်တော့ပဲယောဂဗျာတွေထူပြောလာကြတယ်ဟိုတလောကပြည်နယ်တစ်ခုမှာဆောင်းဆိုးယောဂဖြစ်ပြီးလူတွေတေကြေပျက်စီးကြတယ်အကြောင်းရင်းကိုစိတ်ငူလိုက်တော့ယောဂကြောင့်ဖြစ်တာမဟုတ်ပဲအစာအာဟာရချိုးတဲ့လို့ဖြစ်တာဆိုပြီးသိရတယ်အာဟာရချိုးတဲ့တာကြောင့်တေရတာတဲ့အရင်ကပြောလိပြောတာရှိခဲ့တယ်ငါတို့နိုင်ငံမှာထမင်းငတ်ပြီးတေတဲ့သူမရှိခဲ့ပါဘူးလို့အခုတော့ရှိလာခဲ့ပါပြီကောငတ်တူအစိုးရသည်တက်လာပြီးနောက်ပိုင်းကုန်စည်နှုန်းကြီးမြင့်နေတာကိုလျှော့ချဖို့လွှတ်တော်မှမကြာခဏဆွေးနွေးပြီးအစိုးရတင်သွင်းခဲ့ကြပေမဲ့မအောင်မြင်ခဲ့ဘူးခုဆိုရင်ကုန်စည်နှုန်းအကြောင်းကိုအရေးတူလုပ်ပြီးဘယ်လွှတ်တော်အမတ်ကမှအစိုးရတင်သွင်းတယ်လို့မကြားမိတော့ဘူးအစိုးရတင်သွင်းငယ်မှာပါတီရင်းစီစစ်ရေးကိုအရင်တင်ရတယ်ပါတီရင်းစီစစ်ရေးကခွင့်ပြုမှအစိုးရတင်သွင်းခွင့်ရတယ်လို့အဘတို့ကြားနေရတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးရဲထွတ်ကဒုတိယအကြိမ်လွှတ်တော်အစမှာ88အရေးတော်ပုံနဲ့ပတ်သက်ပြီးကြဆုံးခဲ့တဲ့သူတွေကိုဂုံပြုတ်မဲ့အစီအစဉ်ရှိမရှိနဲ့ကုံစင်းနှုံကြီးမြင့်တာကိုကုစားဖို့အစီအစဉ်ရှိမရှိမေးမြန်းဖို့ဆောင်ရွက်ခဲ့ပေမဲ့ပါတီရင်းစီစစ်ရေးကခွင့်မပြုလို့လွှတ်တော်ကိုတင်သွင်းခွင့်မရဘူးလို့သိရတယ်။ဒါဟာတကယ်တော့မဖြစ်သင့်တဲ့ကိစ္စပါပဲငါတူ။ဒီလိုပဲဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုလည်းဥရဲထုတ်ကဖျက်သိမ်းမှုအစီအစဉ်ရှိမရှိကျေပွန့်ပြမေးခွန်းကိုလည်းပါတီစီစစ်ရေးကခွင့်မပြုလို့အစိုးရတင်သွင်းခွင့်မရခဲ့ဘူးလို့သိရတယ်။ပါတီရင်းအစိုးရအချိန်မကျသေးလို့မမေးပါနဲ့ဦးလို့ဆိုပါတယ်။ပုံမှန်66ဂါကြီးကိုပြင်ဆင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ကအမျိုးသားရင်ကြားစစ်ရေးကိုဦးစားပေးနေရလို့ဆိုင်းငံ့ထားရတာကိုလက်ခံလို့ရပေမဲ့ကုံစင်းနှုံကြီးမြင့်တာကိုအစိုးရတင်သွင်းတာမှာတော့ပါတီတွင်းကခွင့်မပြုတာအမျိုးသားရင်ကြားစစ်ရေးနဲ့လည်းလာလာမမဆိုင်ဘဲပါတီဘဲနိုင်ငံအဖွဲ့အစည်း ဘယ်အနာရှင်ကမှပိတ်ဆို့တားဆီးအဟန့်တားလုံးနေမှာမဟုတ်တာကြောင့်ဘာလို့ပါတီတွင်းစီစီကြီးကခွင့်မပြုရတာလဲဆိုတာငါတော့နားမလည်အောင်ဖြစ်နေမိပါတယ်ငါတူကိုယ်တိုင်းပြည်မှာနေတဲ့ပြည်သူတွေစားဝတ်နေရေးချောင်လဲစေဖို့အတွက်ကုန်စည်နှုန်းကျဆင်းစေဖို့အတွက်ဘယ်သူတွေနဲ့များရင်ကြားဆင့်နေစရာလိုသေးလဲလို့မေးရင်ငါတို့တွေဒီထက်ပိုပြီးပွင့်လင်းမြင်သာဖို့လိုနေပြီကုန်စည်နှုန်းကျဆင်းဖို့အတွက်အရေးတကြီးဆွေးနွေးဖို့လိုနေပြီလို့ပြောရင်ဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပါရစေငါတူမင်းလဲအားရင်ငါစီစာပြန်ပါမင်းရဲ့ချစ်လာစွာသောအပစန်နီဦး